ဒီကရရပိုင်ကပြည်သူ့လွတ်တော်မှာပြည်တွင်းရေချောင်းပို့ဆောင်ရင်းနဲ့ပတ်သက်ပြီးရခိုင်ပြည်နယ်ကြောက်ဖြူအမတ်ဦးဘတ်ရှင်ကမေးခွန်းတစ်ခုမေးပါတယ်။ဒါကိုလက်ရှိပို့ဆောင်ရေးဝန်ကြီးဦးတန့်စင်မောင်ကပုံဝင်လင်းလင်းပြန်ဖြေပါတယ်။အမေးဖြေဟာရေစရာကောင်းတယ်လို့တိုင်းသားတွေအတွက်ရောမြန်မာနိုင်ငံအတွက်ပါဝမ်းနည်းစရာလည်းကောင်းပါတယ်။ဦးဘတ်ရှင်မေးတာကပြီးခဲ့တဲ့2015ခုနှစ်မတ်လအထိရခိုင်ပြည်နယ်မှာစစ်တွေမြေပုံကြောက်ဖြူရံပြဲတောင်ကုန်းမန်အောင်ခီးစဉ်ကိုပြည်တွင်းရေချောင်းကပြေးဆွဲပြီးခဲ့တယ်။နောက်တော့အောင်ငုံသုံးသင်္ဘောနင်းမြုပ်ခဲ့ခြင်းကစဒီကနေ့ချိန်ထိဘာသင်္ဘောမှပြည်ဆွေပြည်ရှင်မရှိတော့ဘူးပြည်သူတွေဒုက္ခရောက်ကြတယ်ဒါကြောင့်အဲ့ဒီခီးစဉ်ဘယ်တော့ပြန်ပြည်ဆွေပြေးနိုင်မလဲမေးတာပါပူဆောင်ရေးဝန်ကြီးပြန်ဖြေတာကတော့သင်္ဘောဆောက်ဖို့စီစဉ်နေတယ်ဒါပေမဲ့တံပြားတွေတန်ခိုင်းနေတော့မမှားရသေးဘူးဆိုတာပဲဖြစ်ပါတယ်ဒီပြဿနာဘယ်လိုပြဿနာမျိုးလဲပူဆောင်ရေးကဏ္ဍမှာတိုင်းသားတွေနဲ့ပြည်သူတွေဘလောက်ခက်ခဲနေသလဲဒီပြဿနာလက်ရှိ NLD အစိုးရဘလို့ကင်တွေဖြစ်ရှင်းသင့်တယ်လဲဆိုတာဆွေးနွေးတင်ပြသွားပါမယ်
။လွှတ်တော်တွင်ဥပစိန်မေးတဲ့မိကုံးအပြည့်စုံကတော့အရင်နှစ်ပေါင်းများစွာကတည်းကရခိုင်ပြည်နယ်စစ်တွေနဲ့တောင်ဘက်မြေပုံကြောက်ဖြူရံပြဲတောင်ကုန်းမန်အောင်မြို့တွေကိုအစိုးရပိုင်းပြည်ရင်းရေချောင်းတင်မော်တွေနဲ့ပြေးဆွဲပေးခဲ့တဲ့အကြောင်းပြီးခဲ့တဲ့နှစ်မတ်လမှာအဲ့ဒီခီးစဉ်ပြေးဆွဲနေတဲ့အောင်တကွန်း၃ရေရင်နစ်မြုပ်ပြီးလူပေါင်း160လောက်သေးတင်မော့ကလည်းပြန်ဆင်မရဖြစ်ခဲ့ကြောင်းအဲ့ဒီချိန်ကစပြည်တွင်းရေချောင်းကနေတင်မော့ခီးစဉ်ပြေးဆွဲပေးခြင်းမရှိလို့ရခိုင်ပြည်သူတွေအခက်အခဲတွေ့ခဲ့ကြောင်းပြောပြပါရယ်လက်ရှိပုဂ္ဂလိကပိုင်အဖြစ်ရှက်ပြေးရေရင်ပြေးဆွဲပေမဲ့အရင်ပြည်တွင်းရေချောင်းကကျက်3000လောက်ယူတဲ့ခီးကိုကျက်16000လောက်ယူနေတဲ့အကြောင်းနောက်ပိုင်းပိုးပြီးဆိုတာကရှက်ပြေးရင်ရင်တွေဟာစီကုံလို့ဆိုပြီးမြေပုံမြို့ကိုဝင်ရောက်စိုက်ကတ်တာမလုပ်တော့ကြောင်းဒီအတွက်မြေပုံမြို့နယ်ကပြည်သူတွေဟာငွေတက်နိုင်ရင်မော်တော်ဆင်းလုံးငှားရင်ငှားမငှားနိုင်ရင်အခက်အခဲတွေ့နေရကြောင်းရှင်းပြပါတယ်ဒီအတွက်အဲ့ဒီခီးစဉ်တွေကိုပြည်ရင်းရေချောင်းအနေနဲ့ဘယ်ချိန်ပြန်ပြီးပြေးဆွဲပေးနိုင်မလဲဆိုပြီးမေးတာဖြစ်ပါတယ်ပို့ဆောင်ရေးဝန်ကြီးဦးတန့်စင်မောင်ပြန်ဖြေတာကအဲ့ဒီစစ်တွေနဲ့တောင်ဘက်မြို့တွေရဲ့ခီးစဉ်ကိုအရင်ကအောင်တကွန်တင်မော်တွေအလောင်းဖျားအလင်းရောင်စတဲ့တင်မော်တွေနဲ့ပြေးဆွဲပေးခဲ့တာဖြစ်ကြောင်းအဲ့ဒီတင်မော်တွေဟာကဲယိုဒန်းသွားအတွက်တိဆောက်ထားတာမဟုတ်ပဲမြစ်ကြောင်းသွားတင်မော်တွေဖြစ်တဲ့အပြင်နှစ်ပေါင်း20ကျော်တက်တန်းကြာမြင့်ခဲ့ပြီလည်းဖြစ်ကြောင်းအောင်တကွန်တင်မော်နစ်မြုပ်မှုဖြစ်ခဲ့ပြီးနောက်အဲ့ဒီတင်မော်တွေပြေးဆွဲတာကိုရနာလိုက်တဲ့အကြောင်းရှင်းပြပါမယ
်ဒီအတွက်စစ်တွေနဲ့တောင်ဘက်မြို့တွေကိုပြေးဆွဲပေးနိုင်ရေးတင်မော်စီရဖို့အရင်ပို့ဆောင်ရေးဝန်ကြီးကဂျပန်နိုင်ငံကိုအကူအညီတောင်းခဲ့ကြောင်းဂျပန်ကတော့တက်ကြွပစ္စည်းတွေအပါအဝင်ဂျပန်ယန်သန်းနေရာအမေရိကန်ဒေါ်လာ2,000,000,000ဝန်းကျင်လောက်ပဲကူညီနိုင်မဲ့အကြောင်းပြောတယ်လို့ဆိုပါတယ်ဒီအခါပို့ဆောင်ရေးဝန်ကြီးဟောင်းကဂျပန်ကအကူအညီပေးမဲ့ဒေါ်လာ2,000,000,000လောက်ကိုတောင်းခံပြီးဒေါ်လာ3,000,000,000ခွဲလောက်တန်တဲ့ကန်ယိုဒန်သွားစင်မော်ဒစီတီဆောက်မယ်ဒီအတွက်တံပြားတွေတန်ခိုင်းတွေဂျပန်ကိုမှာမယ်လို့စီစဉ်ထားတဲ့အကြောင်းပထမဆင့်အနေနဲ့ရေရင်ဒီဇိုင်းရေးဆွဲရေးကပတီလာကုမ္ပဏီနဲ့စကားပြောတဲ့အခါကျပ်သိန်း9,000တောင်းလို့မတက်နိုင်ကြောင်းလက်ရှိပြည်တွင်းအင်ဂျင်နီယာအဖွဲ့မှကျပ်သိန်း1,000နဲ့အနှံဖို့စကားပြောရစေရှိကြောင်းဂျပန်စီကရမယ့်ငွေကလည်းမရသေးကြောင်းဒါကြောင့်အဲ့ဒီပြည်တွင်းရေချောင်းခီးစဉ်ဘယ်ချိန်ပြန်ပြေးဆွဲပေးနိုင်မလဲအတိအကျမပြောနိုင်တဲ့အကြောင်းရှင်းပြပါတယ်ဒီခါဥပဒေရှင်ကနောက်ဆက်တွဲမေးခွန်းအနေနဲ့အဲ့ဒီစစ်တွေမှာစိုက်ကတ်ထားတဲ့သင်္ဘောဟောင်းတွေကိုပြုပြင်ပြီးတော့ပြေးဆွဲခိုင်းရင်မဖြစ်ဘူးလားအန္တရာယ်ရှိတယ်ဆိုတာရခိုင်ပြည်သူတွေသိပါတယ်အဲ့ဒီအန္တရာယ်တွေကြားတွေကပဲဝမ်းပေါက်တာကိုပြီးလက်မြင်တဲ့ဖာတန်ဖာပိတ်တန်ပိတ်ဒီသင်္ဘောတွေကိုပဲနှစ်ပေါင်းများစွာစီးလာခဲ့တာဖြစ်တဲ့အကြောင်းပြောပါတယ်ပို့ဆောင်ရေးဝန်ကြီးကတော့သင်္ဘောဆွဲပြီဆိုကြတဲ့ကဝန်ထမ်းတွေရောအရာရှိတွေရောအစင်းစစ်တာဝန်ယူတာဝန်ခံရတာဖြစ်ကြောင်းဒါကြောင့်အန္တရာယ်မကင်းတဲ့အနေအထားမှာပြုပြင်ဖာထေးပြီးပြေးဆွဲဖို့မဖြစ်နိုင်ကြောင်းသူ့အနေနဲ့တာဝန်ယူတာမကြသေးတဲ့အတွက်အခြားသောနီးနားတွေရှာပြီးလုပ်ကင်ဆောင်ရွက်မှာဖြစ်ကြောင်းရှင်းပြခဲ့ပါတယ
်စိတ်မောစရာပါပဲတကယ်တော့ပြည်တွင်းရေချောင်းဟာအစိုးရဘတ်ဂျက်ကနေထွက်ခဲ့ပြီးနောက်ဌာနရန်ပုံငွေနဲ့လေပတ်တဲ့အဖွဲ့အစည်းဖြစ်ပြောင်းလဲခဲ့ပြီးဖြစ်ပါတယ်။အရင်ကပြည်တွင်းရေချောင်းမှာတတိုင်းဒီလုံးအတိုင်းတာနဲ့ရင်းရင်လိုင်းပေါင်း64လိုင်းရှိနေတာကနေတွက်ချေမကိုက်တဲ့လိုင်းတွေဖြုတ်ပစ်လိုက်လို့အခုဆို18လိုင်းလောက်ပဲကျန်မာတော့တယ်။ဒါကိုကော်ပိုရေးရှင်းဖြစ်ပြောင်းမှလားပုဂ္ဂလိကကိုလွှဲမလားဘာမှမဆုံးဖြတ်ရသေးဘူးလို့ဆိုပါတယ်။လက်တွေ့အခြေအနေမှာတော့ပြည်သူတွေအတိဒုက္ခရောက်နေတာသိတာထင်ရှားပါတယ်တကယ်တော့ပို့ဆောင်ရေးကဏ္ဍဆိုတာဟာပ ြည်သူတွေအတွက်အလွန်အရေးကြီးပါတယ်။အရင်အစိုးရဆက်ဆက်ဟာဒီကဏ္ဍနဲ့ပတ်သက်ပြီးလက်တွေကျကျအကျိုးဖြစ်ထွန်းအောင်ဆောင်ရွက်မပေးနိုင်ခဲ့ပါဘူး။စီမံခန့်ခွဲမှုညံ့ပြင်းတာအာဂရိလိုက်စားတာတွေကြောင့်တိုင်းပြည်ဗန္နာလဲကုန်ပြည်သူတွေလည်းအကျိုးမခံစားရဆိုတာမျိုးဖြစ်ခဲ့တာပါ။အခုရခိုင်ပြည်နယ်ကရေချောင်းခီးစဉ်ကိုကြည့်ရင်ကံယောရန်သွာတင်မောတစည်းဒေါ်လာ3တန်းခွဲကျော်လောက်ကုန်မှာမို့ဘယ်ပုဂ္ဂလိကကမှယင်းဤညှုံနှံခြင်းမှမဟုတ်ပါဘူးဒီလိုအနေထားမျိုးမှာပြည်သူတွေအတွက်အစိုးရကပဲဝင်ရောက်ကင်တွေဖြည့်ရှင်းပေးရမှာဖြစ်ပါတယ်ဒီအတွက်အစိုးရဟာအခွန်ကောက်လိုနေရာမျိုးကနေတိုင်းပြည်ဗန္နာများများရအောင်ရှာပြီးပြည်သူတွေအတွက်ဘတ်ဂျက်များများအသုံးပြုဖို့လိုနေပါတယ
်လက်ရှိပြဿနာဟာရခိုင်ပြည်နယ်ကရေချောင်းခီးစဉ်တစ်ခုကြောင်းပဲရှိပါသေးတယ်။အခြားသောတိုင်းနယ်ပြည်နယ်အသီးသီးကပို့ဆောင်ရေးကဏ္ဍမှာပြဿနာတွေအများကြီးရှိနေပါသေးတယ်။ဘတ်ဂျက်ငွေတွေကိုတကယ်လိုတဲ့နေရာမှာမသုံးမလိုတဲ့နေရာမှာဖြုံးပစ်နေတာလည်းအများကြီးပါ။ဥပမာရန်ကုန်မှာလူစိတ်မစည်းတဲ့လျှက်စစ်ယထာစက်ကောင်းဝယ်ပြီးပြေးပြတာမျိုးခောက်တူပြေး RBE ယထာတွေဆွဲပြတာမျိုးဒေါ်လာသန်းချီဖြုံးပစ်ခဲ့တာတွေတွေ့နိုင်ပါတယ်။လက်ရှိ NLD အစိုးရအနေနဲ့ကတော့တိုင်းပြည်အတွက်ဘဏ္ဍာငွေများများရှာထိရောက်တဲ့စီမံခန့်ခွဲမှုစနစ်နဲ့ပြည်သူတွေလိုအပ်နေတဲ့ကဏ္ဍအသီးသီးအတွက်ငွေများများသုံးနိုင်မှသာပြည်သူတွေနေထိုင်မှုဘဝအဆင်ပြေလာမှာဖြစ်တယ်လို့တိုင်းပြည်စီးပွားရေးနဲ့လိုက်ပါတိုးတက်လာမှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်